နိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုမကြာသေးခင်ကတေဟန်ပေကွန်မြူလိုက်တဲ့အတွေ့မြန်မာအရေးအာဆီယံအဖွဲ့ကြီးရဲ့ကြိုးပမ်းမှုတွေကိုအဟန့်တားဖြစ်သွားစေတယ်လို့ကမ္ဘောဒီးယားနိုင်ငံရေးဝန်ကြီးကပြောကြားလိုက်ပါတယ
် But this execution was a setback
ဒီကွန်မြူမှုဟာနောက်ပြန်ဆုတ်တဲ့လှုပ်ရဖြစ်ရပြီးရှေ့လာမဲ့သတင်းပတ်တွေလတွေအတွင်းမှာတိုးတက်ဖြစ်ထွန်းမှုတွေရှိမရှိဆိုတာကိုစောင့်ကြည့်သွားဖို့လဲအာဆီယံရဲ့ကြံအဖွဲ့ဝင်၉နိုင်ငံကသဘောတူညီခဲ့ကြပါတယ်လို့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပရက်ဆောင်ခွန်ကစနေနေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။နောက်ထပ်တေတံပေးကွန်မြတ်မှုတွေရှိလာရင်တော့မိမိတို့အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံကိုဘယ်လိုသဘောထားဆက်ဆံမယ်ဆိုတာကိုပြန်စဉ်းစားဖို့တွန်းအားပေးလိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့လည်းသူကသတိပေးလိုက်ပါတယ်။ပြည်ခဲ့တဲ့သတင်းပတ်အာဆီယံအစည်းအဝေးအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာလည်းဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုကွပ်မြက်လိုက်တဲ့အပေါ်သတိပေးခဲ့ပါတယ်ခင်ဗျာ။